မြန်မာနဲ့အိန္ဒိယနိုင်ငံအနားမှာအိန္ဒိယလူကြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ဖြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်နဂါခွဲထွက်ရေးတပုံ6ဦးတင်ဆုံသွားတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယစစ်တပ်အကူလက်ရကိုင်းတပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့ကစနေနေ့မနက်ပိုင်းလင်းရာကြီးအချိန်မှာအရုဏာချပရဒက်ရှ်ပြည်နယ်ကတစ်တောခေါကောင်နဲ့စစ်သေးကြွတွေပုံဖို့ရဲ့နေရာတစ်ခုကိုဝန်ရောက်စီးနင်းချိန်မှာအခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီတပုံတွေကနဂါပြည်နယ်အမျိုးသားဆိုရှယ်လစ်ကောင်စီ ISAC Muiva အဖွဲ့ဝင်တွေဖြစ်ကြောင်းလည်းပြည်နယ်ရဲချုပ်ကပြောပါတယ်။အဲ့ဒီအဖွဲ့ကအိန္ဒိယအရှိမြောက်ပိုင်းကလူရည်တန်ပြီးပါရှိတဲ့နဂါလူမျိုးစုတွေလွတ်လပ်ရဖို့ဗဟုသုယကိုတိုက်ခိုက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။နဂါခွဲထွက်ရေးသမားတွေကအရုဏာချပရဒက်ရှ်ပြည်နယ်ကတစ်စီဖြတ်တန်းပြီးမြန်မာပိုင်နက်ကိုသူတို့ပုံခွေရနယ်ဖြစ်အသုံးပြုကြတယ်လို့လည်း AP သတင်းကပြောပါတယ်။အဲ့ဒီအဖွဲ့က1999ခုနှစ်တည်းကအိန္ဒိယအစိုးရနဲ့ညီညွတ်ရေးဆွေးနွေးနေတာဖြစ်ပြီး2015ခုနှစ်မှာညီညွတ်ရေးသဘောတူစာချုပ်ကိုပထမလက်မှတ်ရေးထိုးထားတာလည်းဖြစ်ပါတယ်။အပြည့်ရဆဲထားတာကိုနာဂလန်ပြည်နယ်ထဲမှာလိုက်နာပြီးမြဲတခြားနေရာတွေကနေအိန္ဒိယအစိုးရတပ်တွေကိုတိုက်ခိုက်လို့ရှိပါတယ်ခင်ဗျ။